အခုရပိုင်ထွက်ပေါ်လာတဲ့သတင်းတွေထဲမှာမြန်မာနိုင်ငံရဲ့အကြီးဆုံးရွှေတူးဖော်ရေးကုမ္ပဏီဖြစ်တဲ့အမျိုးသားကြီးဝါတွတ်တက်ရေးကုမ္ပဏီနဲ့အစိုးရချုပ်ဆိုထားတဲ့စာချုပ်ကိုဝန်ကြီးဌာနဘက်ကပယ်ဖျက်လိုက်ပြီးအစိုးရကိုပေးသွင်းဖို့ကြံနေတဲ့ရွှေတွေရဖို့တရားစွဲတော့မယ်ဆိုတဲ့သတင်းပါအစိုးရဘက်ကရစရာရှိတာကလည်းနည်းနည်းတော့မဟုတ်ပါဘူးပိတ်တာ1200ကျော်ရှိတယ်လို့တရားစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဥဆောင်ညွှန်ကြားရေးမှူးဦးတန်တိုင်ကမေလ18ရက်နေပြည်တော်သတင်းစာရှင်းလင်းပွဲအတွင်းဒေသောက်တွေမေးတာကိုဖြေကြားအမှာထည့်သွင်းပြောဆိုခဲ့ပါတယ်။ဒါဟာလက်ရှိရွှေပေါက်ဈေးနဲ့တွက်ရင်ကျပ်ငွေဘီလီယံ130ဒေါ်လာနဲ့ဆိုသန်း80ကျော်ဘူးလောက်ရှိနေတာမို့အတော့ကိုများပြားတဲ့ပမာဏပါ။အစိုးရနဲ့ဦးစိုးထွန်းရှိဦးဆောင်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဘလို့စာချုပ်ချုပ်ခဲ့ကြသလဲ။အခုလိုစာချုပ်ဖျက်သိမ်းတရားစွဲရမယ့်အခြေအနေအထိဘလို့ရောက်ခဲ့ရသလဲ။ဒီဖြစ်ပျက်တွေကနေဘာတွေသင်ခန်းစာယူနိုင်မလဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်
။အရင်သမရဦးသိန်းစိန်အစိုးရလက်ထက်2017စက်တင်ဘာလမှာမန္တလေးတိုင်းရမဲသိမ်းမြို့နယ်မိုးတီမိုးမီဒေသဧရိယာဧက6100ကျော်ရှိတဲ့လောက်ွက်ကြီးအေးမှာရွှေတူးပေါ်ခွင်တင်တာခေါ်ယူခဲ့ပါတယ်။အဲ့ဒီတင်တာမှာကုမ္ပဏီ18ခုဝင်ပြိုင်ခဲ့ပြီးဦးစိုးထွန်းရှိန်ဦးဆောင်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဟာ9နှစ်တာလုပ်ကိုင်ခွင့်အတွက်ရွှေစင်5.589တန်းတနည်းအားဖြင့်ရွှေပိတ်တာချိန်3400ကျော်ပေးမယ်ဆိုပြီးလေလံဆွဲခဲ့ရမှာလေလံအောင်မြင်ပြီးလုပ်ကင်ခွင့်ရခဲ့ပါတယ်။စာချုပ်ပါစီကံသတ်မှတ်ချက်တွေအရကုမ္ပဏီအနေနဲ့တင်တာအောင်တာကနေ2012ခုနှစ်မတ်လအထိပြင်ဆင်ချိန်ကာလအဖြစ်သတ်မှတ်ထားပြီး2012ဧပြီလကနေစာချုပ်တက်တန်းကုန်မဲ့2016ဖေဖော်ဝါရီလ26ရက်မတိုင်မီအထိတလကိုရွှေစင်83ပိတ်တာစီပေးသွင်းရမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့တကယ့်လက်တွေ့မှာတော့ကုမ္ပဏီဟာသတ်မှတ်ထားတဲ့အတိုင်းရွှေတွေပေးသွင်းနိုင်ခြင်းမရှိပါဘူး။အကြောင်းပြချက်ကတော့ထူထောင်မှုကာလအချိန်နည်းတယ်။နောက်ပုတ်ပြက်စနစ်နဲ့ရွှေ9တန်ခွဲကျော်ကို9နှစ်အတွင်းပေးသွင်းရမှာတိုးတောင်းလွန်းနေဆိုပြီးစာချုပ်ကိုပြန်ပြင်ချုပ်ပေးဖို့သမရစီတင်ပြပါဗျာ။အဲ့ဒီအချိန်သမရယုံကလည်းခွင့်ပြုတာမို့2013ခုနှစ်နိုဝင်ဘာလ26ရက်နေ့မှာစာချုပ်ကိုပြန်ပြီးပြင်ဆင်ချုပ်ဆိုကြပါဗျာ။အဲ့ဒီလိုပြင်ဆင်ထားတဲ့စာချုပ်အရကုမ္ပဏီဟာငကိုပုတ်ပြက်9နှစ်လုပ်ကင်ခွင့်နေရာမှာ10နှစ်လုပ်ကင်ခွင့်ရခဲ့ပါဗျာ။စာချုပ်အရရွှေပေးသွင်းမှုကိုပထမထူထောင်မှုကာလပထမထုတ်လုပ်မှုကာလဒုတိယထူထောင်မှုကာလနဲ့ဒုတိယထုတ်လုပ်မှုကာလဆိုပြီး၄ပိုင်းပိုင်းလိုက်ပါတယ်။ပထမထူထောင်မှုကာလမှာတော့ငကိုစာချုပ်အရတလကိုရွှေ83ပိတ်တာနဲ့6လအတွက်ရွှေ438ပိတ်တာပေးသွင်းရပါမယ်။နောက်ပိုင်း2014 January လကနေ2015 March လအထိတလကိုပြန်မြရွှေ24ပိတ်တာစီ2015 April လကနေဒီဇင်ဘာလအထိတလကို36ပိတ်တာစီ2016နှစ်ဆန်းကနေ2019စက်တင်ဘာလအထိတလကိုပိတ်တာ60ပေးသွင်းရမယ်လို့ပြောင်းလဲသတ်မှတ်လိုက်ပါတယ
်။ဒါပေမဲ့လည်းဦးစိုးထွန်းရှိန်ဦးဆောင်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဟာရွှေကိုဆက်ပြီးထုတ်နေပေမဲ့အဲ့ဒီစာချုပ်ပါအတိုင်းအစိုးရကိုရွှေပေးသွင်းနိုင်ခြင်းမရှိခဲ့ပြန်ပါဘူး။ဒီအတွက်ကုမ္ပဏီဟာအစိုးရအဖွဲ့စီထပ်ပြီးတင်ပြတဲ့အတွက်အစိုးရအဖွဲ့ရဲ့ခွင့်ပြုချက်နဲ့2014စက်တင်ဘာ12ရက်နေ့မှာစာချုပ်ကိုဒုတိယအကြိမ်ပြင်ဆင်ချုပ်ဆိုခဲ့ပြန်ပါတယ်။ဒီလိုပြင်ဆင်ရမှာငကိုသတ်မှတ်ချက်ဖြစ်တဲ့10နှစ်အတွင်းရွှေ9တန်ခွဲကျော်ပေးသွင်းရမှာကိုမပြင်ဆင်ဘဲလစဉ်ရွှေပေးသွင်းရမယ့်ပုံစံကိုပြင်ဆင်ပေးလိုက်တာဖြစ်ပါတယ်။အထူးပဲကတော့2016ခုနှစ်ကုန်အထိပိတ်တာ360လောက်ပဲပေးသွင်းဖို့လိုပြီးနောက်ဆုံး3နှစ်ဝန်းကျင်မှာမှပိတ်တာ3000ကျော်ပေးသွင်းမယ်ဆိုတဲ့သဘောဖြစ်ပါတယ်။ဒီစာချုပ်ကိုကြည့်ရင်အစိုးရတာဝန်ရှိသူတွေဟာကုမ္ပဏီဘက်ကတောင်းဆိုသမျှလိုက်လျောလိုက်တဲ့ပုံရပါတယ်
။နောက်ပိုင်း2015 March လကုန်မှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်တက်လာပါတယ်။ဒါပေမဲ့လည်းကုမ္ပဏီဟာသမရဦးသိန်းစိန်အစိုးရလက်ထက်အဲ့ဒီနောက်ဆုံးပြင်ဆင်ထားတဲ့စာချုပ်အတိုင်းလဲရွှေတွေမပေးသွင်းနိုင်ဘူးလို့တယန်ဇာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနစီကိုတင်ပြလာပြန်ပါတယ်။ဒီခါဝင်ကြီးဌာနဘက်ကအငိမ့်စားတက်တူတွင်အရာတန်းတွေပညာရှင်တွေကျွမ်းကျင်သူတွေပါဝင်တဲ့ တပ်ပါတီတတိယအဖွဲ့ကူဖွဲ့ပေးပြီးလွတ်လပ်စွာစုံစမ်းစစ်ဆေးစီပါတယ်။နောက်ဆုံးအဲ့ဒီအစီရင်ခံစာတင်ပြချက်အရကုမ္ပဏီဟာသတ်မှတ်ထားတဲ့နှစ်မှာသတ်မှတ်ထားတဲ့ရွှေတန်ခြင်းပမာဏအတိုင်းပေးသွင်းနိုင်တယ်။ဒါကြောင့်စာချုပ်ကိုပြင်စရာမလိုဆိုပြီးအကြံပြုတင်ပြခဲ့ပါတယ်။အဲ့ဒီအကြံပြုတင်ပြချက်အတိုင်းဝင်ကြီးဌာနဘက်ကစာချုပ်ကိုပြင်မပေးတော့ဘဲကုမ္ပဏီအနေနဲ့စာချုပ်ပါအတိုင်းသတ်မှတ်ရွှေတွေကိုပေးသွင်းဖို့ညွှန်ကြားခဲ့တာဖြစ်ပါတယ်။ဒီလိုနဲ့အမျိုးသားကြီးပွားတွတ်တက်ရေးကုမ္ပဏီဟာတစ်ဖက်မှာရွှေကိုဆက်ပြီးထုတ်နေပေမဲ့တစ်ဖက်မှာတော့အစိုးရစီကသတ်မှတ်ရွှေပမာဏမပေးသွင်းနိုင်ဘဲ2018 February လမှာရွှေထုတ်လုပ်ခွင့်ပါမစ်လုံးဝရပ်ဆဲတာခံရပါတယ်။တစ်ဆက်တည်းစာချုပ်ပါစီကံချက်အရရပ်ပေါင်း90အကြာမေလ19ရက်နေ့မှာအစိုးရဘက်ကစာချုပ်ကိုအပြီးရပ်ဆဲလိုက်ပြီးဖြစ်ပါတယ်။ဒီအတွက်ကုမ္ပဏီဘက်ကငွေကြေးအရင်းနှီးအများကြီးစိုက်ထုတ်လုပ်ကင်ထားတဲ့လုပ်ငန်းကြီးရပ်ဆိုင်းရမှာဖြစ်တယ်လို့အလုတ်သမားအတော်များများလည်းအလုတ်လက်မဲ့ဖြစ်ကြရမှာပါ။ဒါအပြင်ကျပ်ငွေဘီလီယံ130လောက်ပေးလျော်ရဖို့ရှိတဲ့အစိုးရရဲ့တရားစွဲတာကိုလည်းခံရအောင်ပါပါ
။ဖြစ်စဉ်အားလုံးကိုခြုံငုံကြည့်လိုက်ရင်အရင်အစိုးရဆက်ဆက်ကလုတ်ခဲ့ကြတဲ့အစိုးရတင်တာရအောင်ဖြစ်နိုင်မဖြစ်နိုင်အသေးချာမစူးစမ်းပဲကြေးများများပေးပြီးတင်တာဆွဲတင်တာရလုပ်ငန်းလုပ်ရင်အဆင်မပြေရင်အစိုးရစီတင်ပြအစိုးရကလည်းလွယ်လွယ်ပြင်ပေးဖြတ်ပေးအလျှော့ပေးအဲ့လိုလုပ်နိုင်ရေးအတွက်လက်ပေးလိုက်ယူတဲ့အများကြီးဖြစ်ဆိုတဲ့အခြေအနေမျိုးကိုတွေ့မြင်နိုင်ပါတယ်ဘလို့ပဲဖြစ်ဖြစ် NLD အစိုးရလက်ထက်မှာအဲ့လိုအမှားမျိုးကိုပြင်ဆင်ပြီးအဂတိတရားကင်းကင်းပဲလိုက်မှုမရှိဘဲပြဿနာတွေကိုကင်တွယ်ရင်ခုလိုအခြေအနေမျိုးပေါ်ပေါက်လာတာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်